တခိုင်တံမတော်အေအေကဖန်ဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့နှစ်ဦးဒီကနေ့ညနေပိုင်းမှာပြန်ပြီးတော့လွတ်မြောက်လာပါတယ်။ဘာသာရေးကောင်ဆောင်တွေကလာပြီးတော့ရွေးယူဖို့အေအေဘက်ကတန်လှမ်းလာခဲ့ပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အဖက်ခရယာသူနှစ်ဦးအနေနဲ့ညှဉ်းပန်းမှုမခံရပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့သွားရောက်တည်ရှိခဲ့တဲ့ရမီရဖာတူကပြောပါတယ်။ထိုင်းချေဆိုင်ဗီဒီယိုသတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဖန်စီခံရတဲ့ပလဝမျိုးနဲ့တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအမတ်ဆန်နဲ့လာရောက်ရွေးယူဖို့အေအေကကကမ်းလှမ်းလာပြီးနောက်ဘာသာရေးခေါင်းဆောင်ကလည်းတွားရောက်ခေါ်ယူဆောင်လာတယ်လို့တန်တောင်ရရမီရပသူဖြစ်တဲ့ပူရိုနေကပြောပါတယ
်။ခုလေးရောက်လာတဲ့9နိုင်တစ်ခုခံလို့ပေါ့နော်။ဆင်းတဲ့မှာပါပဲ။သူတို့ကဘောတရားနဲ့ကမ်းလှမ်းနေပြီးပူရိုကြီးတွေနဲ့ရမီရပတွေလာရေးလာဆင်းပါကမ်းလှမ်းလာတယ်။ကမ်းလှမ်းလာတော့အဲပူရိုကြီးတွေပါကနေဒီမှာတွားရေး
အော်ကဲပူရိုနေရေသူတို့ကိုပြန်လှုပ်ပေးဖို့အတွက်ပေါ့နော်အေဒက်ကလည်းဘယ်လိုသတိပေးတာမျိုးရှိတယ်လို့ကြားမိပါလဲခင်ဗျာ
အဲ့တော့ကျွန်တော်အသိစိတ်မတရားတည်ဘူးသူတို့ကလည်းစိတ်ပင်ပါနေတော့လေကျွန်တော်မေးဖို့ကလည်းသူတို့အားနာတယ
်သူတို့ကိုညှဉ်းပန်းနှိပ်စက်တာမျိုးခံရတယ်လို့ပြောဆိုတာလည်းကြားမိသေးလားခင်ဗျာ
ညှဉ်းပန်းနှိပ်စက်တာတော့ရှိရမှာပူရိုတင်တယ်ကျန်းကျန်းမာမာတော့ကျန်းကျန်းမာမာတော့တရားစိတ်ဆိုင်ဆိုင်တော့ထိခိုက်ပါလေဒီတော်ရဲမှာအဲ့တော့မြေတုံးလေအနေရတယ်ဆိုတော့စိတ်ဆိုင်ဆိုင်တော့ထိခိုက်မှုတော့ရှိပါတယ်
တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအဖန်စီခံရပြီး9ရက်ကြာဒီကနေ့မှာအေအေဖွဲ့ကနေဘူးစင်ရွာဘက်မှာပြန်လည်လှုပ်ပေးခဲ့တာပါပြီးကြတဲ့ဖေဖော်ဝါရီ22ရက်နေ့ကရခိုင်လက်နက်ကအေအေဖွဲ့ကနေပလဝမြို့နယ်တန်တောင်ကျေးရွာရဲကင်းစခန်းမှုစလိုင်းကြီးဖာနဲ့ကျေးရွာအုပ်ချုပ်ရေးမှုဦးချမ်းဟော်တို့ကိုဖမ်းဆီးသွားခဲ့ပြီးရဲစခန်းကိုလည်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်ဘက်ကတော့ရဲစခန်းမှုအနေနဲ့ကျေးရွာသားတွေပေါ်မှာနိုင်ငံစီနေမှုတွေပြုလုပ်နေတဲ့အတွက်ပညာပေးအစီအနေနဲ့ဖမ်းဆီးခေါ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ကျေးရွာသားသူဖြစ်တဲ့ခိုင်တူဝန်ကတော့အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဆိုပါတယ်
။ဘာလို့ဖြစ်ဖြစ်ဒီအသင်းတွေပြင်းနေပြန်လွတ်မြောက်လာတာဟောကကျွန်တော်ကပြင်းနေပါတယ်
။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ရှင်းလင်းဝနဲ့ခမောင်းဝကျေးရွာအုပ်စုကဒေသခံရွာသား800ကျော်ဟာအင်္ဂလာတနေဆန်းနဲ့ဒီဆက်ရွာကြီးရွာတွေမှာခိုးလုံနေရပါတယ်။တိုက်ပွဲဖြစ်စဉ်တွေနှစ်ဖက်တပ်ဖွဲ့တွေကနေရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။ဒီကြတဲ့ဇန်နဝါရီလတုန်းကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ရှင်းလင်းဝကြီးရွာခက်ပတ်တိုက်ပွဲဖြစ်ပွားပြီးနေပြည်တော်မြန်မာစစ်တပ်ကနေကြီးရွာသား၃ဦးကိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောက်ကော်ဘက်ကိုတင်းဆောင်လာတဲ့ရှင်းလင်းဝရွာသား26ဦးကိုတပ်မတော်ကနေဒီလ၄ရက်နေ့မှာမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပြီး73ဦးပြန်လည်လွတ်မြောက်ခဲ့ပေမဲ့လက်ရှိ73ဦးအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ